ကချင်စီရေးပဋိပက္ခတဲ့ပိတ်မိပြည်သူတွေကဲထုတ်ရင်းနဲ့တိုက်ပွဲတွေအများဆုံးရဖို့ဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးကိုအတေပြည့်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားစွဲဆိုလိုက်ပါတယ်။ငင်းချမ်းစွာလူမှုစန္ဒပြသူတွေကိုအခုလိုပုံမှန်မျိုးမျိုးတက်ပြီးတရားစွဲဆိုနေတာဟာတိုင်းရင်းဒေသကစီရေးပြဿနာတွေနဲ့လူမှုအခက်အခဲကိုအမှန်တကယ်ပြည်နယ်စည်းနိုင်တဲ့နိလန်းအဖြစ်မဟုတ်ဘူးလို့တရားစွဲဆိုခံရသူတွေကပြောပါတယ်။တရားစွဲဆိုခံရသူတွေဘက်ကတော့တရားဥပဒေအကြောင်းအတိုင်းရင်ဆိုင်သွားဖို့ပြင်ဆင်နေပြီးတစ်ချိန်တည်းမှာလည်းအခက်အခဲတွေ့နေစေဒုက္ခတွေတွေအရေးကိုတက်ဆွမ်းသမျှဝိုင်းဝန်းကူညီပေးနေကြတယ်လို့ဆိုပါတယ်။မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ကချင်တိုက်ပွဲတွင်ပိတ်မိပြည်သူတွေကဲထုတ်ရေးနဲ့စစ်ပွဲတွေရပ်တန့်ရေးကချင်ပြည်နယ်မြစည်းနားမြို့စီတာဘူးမနောကွင်းကနေစတင်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ခြေပါဝင်နဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလောင်စန်းဦးဇော်ဂျန်နဲ့ဒေါ်နန်ဘူးတို့ကိုတပ်မတော်ကိုတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီကနေ့မြစည်းနားမြို့ကတရားရုံးချိန်မှာတော့တရားစွဲဆိုခံရတဲ့ထရယ်ဂျန်ဒါဖောင်ဒေးရှင်းကကချင်အမျိုးသမီးကောင်းဆောင်ဒေါ်နန်ဘူးကိုအာမခံပေးလိုက်ပြီးရှင်းလာမဲ့ရုံချိန်တရားစွဲသူနဲ့အစွဲခံရသူတို့ကြားအပြန်အလှန်ထွက်ဆိုပြီးတရားရင်ဆိုင်ကြဖို့ပြင်ဆင်ဆောင်ရွက်နေပါတယ်လို့ဒေါ်နန်ဘူးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီမှာအာမခံ2ယောက်ပေါ့နော်2ယောက်ကိုခေါ်ပြီးတော့ဒီမှာအာမခံလုပ်ထားတယ်အဲဒီနေ့ဒီမှာဆက်ဆင်းတယ်လို့ပြောတယ်ဆိုတော့ဒီမှာကထုချေဖို့အတွက်တော်လကောင်းပေါ့နော်ဒီကျမတို့ကအမှန်တရားပြောနိုင်ဖို့ရန်ကြောက်တော်လကောင်းပေါ့ကျမရှိနေလို့ဒီရဲအဲ့ဒါကြောင့်အရှင်ပေးပါလို့ကျမတောင်းဆိုထားရဲ့အဲ့ဒါနဲ့နောက်တစ်ပတ်တနင်္လာနေ့ပေါ့နော်ဆက်ရှင်းနေ့ကိုရုံချင်းလုပ်ထားရခြင်းကျမကိုအဖြစ်ရှိရပေါ့နော်အဖြစ်ရှိရတမတော်ကိုအတိအဖြစ်ရှိရဆိုတဲ့ဆွဆွဲချက်ပေါ့ကျမကကနေရောတမတော်ကိုအတိအဖြစ်အောင်လုပ်တာတော့မဟုတ်ဘူးကျမရည်ရချက်မရှိဘူးကျမအနေနဲ့ကတော့ပြည်မြေပြည်သူတွေလွတ်မြောက်ဖို့အတွက်ကိုကျမပြောရဖြစ်တယ်ကျမအနေနဲ့ပြောချင်တာကတော့ဒီသိချတာကတမတော်ဖြစ်တယ်အဲ့ဒါကြောင့်တမတော်ကပြည်မြေပြည်သူတွေကိုဖုတ်ပေးလိုက်လို့ရှိရင်တမတော်ရဲ့ဂုဏ်သိက္ခာပုံတော်မှတော့မှတက်လာဖို့ရှိရပေါ့နော်သူတို့ကအဲ့လိုပဲကျမတော့မြင်ပါတယ
်တမတော်ရဲ့တရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးဇော်ချက်ကတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားမှုကိုဦးဆောင်သူတွေကိုပုံမှန်ဒီအမျိုးမျိုးတက်ပြီးတရားစွဲဆိုဖမ်းဆီးအရေးယူနေတာကတော့တိုင်းရင်းဒေသတွေကစီရင်တင်မှမှုတွေနဲ့စစ်ဘေးတင်ပြည်သူတွေအခက်အခဲပြည်နေစေမဲ့အဖြစ်မဟုတ်ဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
။အော်ဒီနေ့ရုံချင်းမှာကျွန်တော်တို့အဓိကကျွန်တော်တို့ဆွဆွဲခံထားရတာကျွန်တော်တို့၃ခုပေါ့နော်။အဲအကောင်လုံးကပုံမှန်900ပါပဲကျွန်တော်ကအပြည့်ချက်မှုပေါ့။ကျွန်တော်တို့အနေနဲ့ခံယူတာကတော့ဒါအပြည့်ချက်တန်ဖို့ပါဘူး။ဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်ဖြစ်နေတဲ့ဥစ္စာကိုကျွန်တော်တို့ပြောဆိုရခြင်းဖြစ်တယ်။ပုံမှန်900တို့အဲနောက်မြင်းစုစီတို့နဲ့စွဲဆိုရဆိုတာကတော့ဒါကျွန်တော်တခုစဉ်းစားမိတာကသူကဒီအလုပ်တွေကအမြဲတမ်းပြည့်နေတဲ့အလုပ်ပဲဖြစ်တယ်။အခုကြံပုံမှန်လည်းလုပ်တယ်မလင်းပါလေအမျိုးကက်ကြလူတွေကိုအဲဥစည်းဥဆောင်တဲ့လူတွေကိုချက်ချင်းချင်းဖမ်းဖြစ်တယ်ဆိုတာကဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူး။အဲဒါကြောင့်အဲဒီအရာတွေကိုဘာဖြစ်လို့တရားပြည်သူတွေလမ်းပေါ်ထွက်ရတယ်ဆိုတော့ဒီအဖြေတခုတော့သူတို့မျက်နှာချာရပါလိမ့်မယ်။အဲဒါမှမဟုတ်ဘူးကျွန်တော်တို့တိုင်းပြည်ကအပေါ်ကံတာဒီမိုကရေစီအခု energy အစိုးရတွေဖြစ်နေတာဒါမဲ့တကယ်တကယ်ဖြစ်ဖြစ်နေတာကတော့ဘသူမချားနာလို့ပုံစံမျိုးကျွန်တော်တို့ပြည်သူတွေခံစားရတယ
်။ကချင်ပြည်နယ်အတွင်းပိတ်မိနေတဲ့စစ်ဘေးတင်ပြည်သူတွေဟာအခုချိန်ထိမိမိတို့နေရက်ကိုလည်းမပြောင်းနိုင်ကြသေးပဲ။စားနေရခါပါဝင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေကတော့အရေးတကြီးလိုအပ်နေတော့မယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ဒေါ်နန်ဘူးကပြောပါရယ်။အဲ
ဒုက္ခသည်တွေရဲ့ခက်ခဲတော့အများရှိပါသေးတယ်ရှင်။ပြည်လာတဲ့သူတွေရဲ့ဒုက္ခသည်တွေအများရှိနေတဲ့အချိန်မှာအခုသူတို့တွေရဲ့လူအပ်ချက်တွေအများရှိပါတယ်အခုမိုးပြရလည်းရောက်လာပြီနော်ရောက်လာပြီဆိုတော့သူညီဖို့ခြံဖို့အဆင်မပြေဘူးမိုးခါအောင်မှာအရန်ရာဒီဥတွေလည်းအရန်ပြေတယ်အခြားချင်းမိုးရွာတော့မယ်ဆိုတော့ဒီမိုးကလည်းမလုံဘူးပေါ့နော်ပြီးတော့ကလေးလည်းကြောင်းတက်တော့မယ်ပြီးတော့လောလောဆယ်သူတို့တွေအခုသူတို့နေရဲ့ trinity ဒီကနားနဲ့ဆယ်မိုင်လောက်ဝေးတဲ့ trinity တို့နောင်နောင်တို့မှနေတဲ့နေရာတွေကိုတို့လည်းကြည့်တယ်ဒီကနားနဲ့မိုင်လေးကျော်ဝေးတဲ့နတ်မတိရန်ခွာမှာရှိတဲ့ဒီကဆုံပင်းရဲ့ကဆုံလေးဒီလိုလိုင်းလောင်းခုမောင်ဝဲဘက်ကနေဆွလာတဲ့ကားမိုင်းမှာရှိနေတဲ့ဒီစစ်ကြီးတွေကိုသူ့လွတ်လာတဲ့လူတွေရှိတဲ့အခါမှာသူကတနီယာထဲမှာဆွတုံပြီးနေကြတယ်သူတို့အတွက်တော့အစားဖို့တောက်ဖို့ကိုဒီသူစုကချက်ပြုတ်ပေးနေတာပေါ့နော်ဒါရင်းရှိတဲ့လုံးဝစင်မကြည့်ဘူးရှားလာလို့ရှိရင်အချက်ပေးတဲ့လူတွေလည်းပဲသူတို့ကဘယ်လောက်ထိကြအောင်ချက်ပေးနိုင်မလဲပေါ့နော်လူတွေလူတွေကလည်းဘယ်လောက်ထိပြင်နိုင်မလဲဆိုတာရှိတယ်ပေါ့အဲ့ဒါကြောင့်သူတို့အတွက်အကြိမ်စစ်ကြီးဒုက္ခတွေစခန်းဆောင်နေစခန်းအနေနဲ့တိတိကျကျလုပ်ပေးဖို့လိုတယ်အဲရှိနေအတွက်သူတို့ ကအများကြီးညှော်လိုက်ချက်မဲ့နေတယ်လို့ဖြစ်ပြီးတော့တော်ရစ်စ်တို့ကရောက်နေကြတဲ့အချိန်မျိုးဆိုတွေ့ရတယ
်။အခုလိုမျိုးအသေးဖြတ်မှုနဲ့ကချင်ခေါင်းဆောင်၃ဦးကိုပုံမှန်900နဲ့တရားစွဲဆိုထားတဲ့အမှုကိုတော့လာမယ့်မေလ28ရက်နေ့မှာထပ်မံရုံးချင်းသတ်မှတ်ထားပြီးအပြန်အလှန်ရှောင်လဲကြဖို့ရှိပါတယ်။ပုံမှန်900ကတော့မိသူကိုမဆိုးတခြားတဦးကိုအသေးဖြတ်မှုတစ်ခုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရပ်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။